ရုရှားကတိုက်ခိုက်နေတာကိုခံနိုင်အောင်ယူကရိန်းကိုအကူအညီပေးမယ်။နိုင်ငံတကာအလူရှင်တွေရဲ့ညီလာခံတရက်ကိုပြင်သစ်ကဒီကနေ့အင်ကာနေ့မှာစတင်ကျင်းပပါတယ်။အစိုးရကိုယ်စားလှယ်တွေကုမ္ပဏီတွေနဲ့အကူအညီပေးရေးအဖွဲ့တွေတက်ရောက်ကြပါတယ်။လက်စစ်နဲ့စွန့်ရင်ကာတာမှာရုရှားကတိုက်ခိုက်တာကြောင့်လိုအပ်နေတဲ့အခြေခံအဆောက်အအုံဆိုင်ရာပစ္စည်းကိရိယာတွေပံ့ပိုးပေးရေးနဲ့ငွေကြေးအကူအညီပေးရေးကိစ္စတွေကိုဆွေးနွေးကြမှာပါ။အဲ့ဒီအခြေခံအဆောက်အအုံတွေပေါ်ရုရှားကလူမဆန်ရဲဆက်ဆက်တိုက်ခိုက်နေတာကိုစက်မှုထိပ်သီးခုနှစ်နိုင်ငံရဲ့တနင်္လာနေ့အစည်းအဝေးကပြင်းပြင်းထန်ထန်ရှုတ်ချခဲ့ကြပါတယ်။ရန်လိုတဲ့ရွေချက်နဲ့ဘလို့တိုက်ခိုက်မှုမျိုးကိုမဆိုအစ်အားလုံးမှကျွန်တော်တို့ပြင်ဆင်ထားရပါမယ်။ဒီဆောင်းကိုဖြတ်သန်းဖို့အတွက်အရာရာကိုကျွန်တော်တို့လုပ်ကြရပါမယ်လို့မနေ့တနင်္လာနေ့ညမှာလွှင့်ခဲ့တဲ့ဗီဒီယိုမိန့်ခွန်းမှာယူကရိန်းသမ္မတဇယ်လန်စကီကပြောကြားခဲ့ပါတယ်။ရက်စစ်တားအပေးလိုင်းတွေကိုရုရှားကပြင်းထန်တိုက်ခိုက်နေတာဟာအရက်သားတွေရဲ့ဘဝကိုတိုက်ခိုက်တာဖြစ်တာကြောင့်စစ်ရာဇဝတ်မှုကိုကျွလွန်တာဖြစ်တယ်လို့သူကဆိုပါတယ်။ဒါပေမဲ့ရုရှားကတော့ဒါဟာစစ်ရေးအရတရားဝင်တဲ့တိုက်ခိုက်မှုဖြစ်တယ်လို့ပြောပါတယ်။ဒီလိုတိုက်ခိုက်တာကြောင့်လူနေလို့မရနိုင်တဲ့အခြေအနေတွေဖြစ်လာပြီးစောင်းတွင်းတစ်ခုလုံးမှာယူကရိန်းဒုက္ခသည်တွေသိမ့်နဲ့ချီထွက်ပြေးလာကြမှာကိုနော်ဝေးဒုက္ခသည်များကောင်စီ NRC ရဲ့အတွေ့အမှုချုပ် Jan Egeland ကထင်မြင်နေကြမှာကြောက်ပါခင်ဗျာ။